Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့မနေ့ဖြစ်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ30 40 49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုဟဝိုင်ယီပြည်နယ်မှာရောက်ရှိနေပြီးတော့ဒီကနေ့အမေရိကန်သမ္မတနဲ့အတူပလဲစိတ်ကမ်းကိုတွားရောက်มาဖြစ်ပါတယ်။တနင်္ဂနွေနေ့ကပြတ်ကျသွားတဲ့ရုရှားစစ်တပ်ရဲ့ခီးတဲ့ရင်လေယာဉ်ကိုဆယ်ယူနေတဲ့လုပ်ငန်းကိုပင်လယ်နဲ့အတွင်းမှာမနာဒန်စစ်တပ်လှုပ်ဆောင်နေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတိုက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်းလေမုန်တိုင်းကြောင့်မြို့တော်မနီလာနဲ့ပတ်ဝန်းကျင်မှာလူ၄ဦးသေဆုံးသွားပါတယ်။အဲ့ဒီအကြောင်းအရာတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်စံမိုးဝီနာမခွာညူနဲ့အတူပြညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်မြောက်ပိုင်းကချင်နဲ့ထိစပ်နေတဲ့ဒေသမွန်ဂိုမှာကချင်ခရစ်ယာန်ဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေပါတယ
်။ဒီတင်းထောက်ဆရာနှစ်ယောက်ရဲ့နောက်ဆုံးလောက်ရကပါလဲဆိုလို့ရှိရင်တော့ဒီတင်းထောက်များကိုလိုက်လံပို့ဆောင်ပေးချင်းဖြစ်နေပါတယ်။အကယ်၍များသတင်းထောက်တွေကိုလိုက်လံပို့ဆောင်တဲ့အတွက်
ဒီအကြောင်းနဲ့အတူပဋိပက္ခဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာသတင်းမီဒီယာကိုပြောဆိုခဲ့တဲ့မွတ်စလင်တဦးအသက်ခံရတဲ့နောက်ဆက်တွဲအခြေအနေကိုလည်းတင်ပြပေးဦးမှာပါ။အပတ်စဉ်ကဏ္ဍတွေအဖြစ်စီးပွားရေးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်စတာတွေကိုကြားရဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနေ့ဖက်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါဦးခင်ဗျာ။
ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်ပြည်ထောင်စုဟဝိုင်ယီပြည်နယ်ကိုရောက်ရှိနေပြီးတော့ဒီကနေ့သမ္မတဘရက်အိုဘားမားနဲ့အတူပလဲစိတ်ကမ်းကိုတွားရောက်မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားပြန်လည်ရင်ကြားဆေးနိုင်ခဲ့မှုရဲ့စံတန်ပိုးတွေကိုထုတ်ဖော်ပြောဆိုမှာဖြစ်တဲ့အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုရှိဒေဇူကာကအခုလစောစောပိုင်းမှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေရဲ့အခုခီးစဉ်ဟာစစ်တွင်းကာလကရန်သူဟောင်းဖြစ်ခဲ့သူတို့ကြားမဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်နိုင်ခဲ့တာကိုမိမောင်းထိုးပြတ်တနေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဘီရိုကပြောဆိုပါရတယ်။1950ခုနှစ်စက်တင်ဘာလ12ရက်နေ့ကဂျပန်ဝန်ကြီးချုပ်ဟောင်းရှီကဲရုယိုရှိဒါအနေနဲ့ခီးသွားစဉ်ခိတဝင်ရောက်နားခဲ့ပြီးတဲ့နောက်ပိုင်းမစ္စတာအာဘေဟာပလဲစိတ်ကမ်းကိုပထမဦးဆုံးတွားရောက်တဲ့လက်ရှိတာဝန်ထမ်းဆောင်စေဂျပန်ဝန်ကြီးချုပ်တူလည်းဖြစ်ပါရတယ်။ဒီခီးစဉ်ဟာအမေရိကန်ပြည်ထောင်စုကိုဒုတိယကမ္ဘာစစ်အတွင်းပါဝင်လာစေခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားပြီး95နှစ်ပြည့်တဲ့အခါတမန်ရဖြစ်တယ်လို့ရွေးကောက်ခံတမန်ဒေါ်နယ်ထရမ့်အနေနဲ့အမေရိကန်တမန်တာဝန်တရားဝင်လက်ခံရယူမဲ့ကာလမတိုင်ခင်သတင်းလေးပတ်အလိုမှာလာရောက်တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းမစ္စတာအာဘေဟာမစ္စတာထရမ့်နဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်တမန်ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ပထမဦးဆုံးကမ္ဘာခေါင်းဆောင်တဦးဖြစ်လာခဲ့ပြီးမစ္စတာအာဘေကမစ္စတာထရမ့်ကိုယုံကြည်စိတ်ချရတဲ့ခေါင်းဆောင်တဦးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။1940ခုနှစ်ဒီဇင်ဘာလ9ရက်နေ့ပလဲစိတ်ကမ်းကိုဂျပန်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရအတွက်တော့မစ္စတာအာဘေအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့ဂျပန်အစိုးရပြောခွင့်ရှိရသူကပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာစစ်မှုထမ်း 2,000 ကျော်တေဆုံးခဲ့ရတာပါ။အလားတူပဲသမ္မတအိုဘားမားကလည်း 1945 ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆကီမြို့တွေကိုနျူကလ িয়ার ဘုံးကျဲချခဲ့တဲ့အပေါ်တောင်းပန်စကားပြောဆိုမှာမဟုတ်ဘူးလို့သိရပါတယ်။
ခရစ်မတ်ရက်မှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမွန်တိုင်းနော့ခ်ထန်းကြောင့်တနင်္လာနေ့ကမနီလာမြို့တော်မှာမိုးသက်ထန်လေပြင်းထန်ခဲ့ပြီးတော့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရတဲ့အကြောင်းနဲ့သေဆုံးသူတွေထဲမှာမနီလာရဲ့အရှေ့တောင်ဘက်မှာရှိတဲ့အယ်ဘေးပြည်နယ်ကစုံတွဲတဲ့ဟာရေစီးနဲ့အတူမျောပါသွားတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္လာနေ့ညနေပိုင်းကဝေးလံတဲ့ကတန်ဒူနက်စ်ဂျွန်ကိုမုန်တိုင်းဝင်ရောက်လာခဲ့တဲ့အချိန်မှာလေပြင်းတိုက်နှုန်းတစ်နာရီကို255ကီလိုမီတာအထိရှိခဲ့ပြီးမြေပြိုကျမှုတွေလည်းရှိခဲ့ပါတယ်။ဒေသအခေါ်တိုင်ဖုန်းမွန်တိုင်းနီနာဟာအနောက်ဘက်ကတောင်တန်းတွေနဲ့ကျွန်းတွေရှိရာကိုရွေ့ရှားသွားတဲ့လမ်းတစ်လျှောက်မှာနေအိမ်တွေပျက်စီးတစ်ပင်တွေအမြင့်ကလမ်းပြိုလဲကျခဲ့သလိုတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်။အဲဒီနောက်လေမုန်တိုင်းဟာအပြျော့သွားပြီးတောင်တရုတ်ပင်လယ်ဘက်ကိုရွေ့ရှားသွားပါတယ်။လူပေါင်း2,000ထက်မနည်းကိုနေရာရွှေ့ပြောင်းဖို့အမိန့်ထုတ်ထားခဲ့ပေမဲ့ Roman Catholic ဘာသာဝင်အများစုဖြစ်တဲ့ Philippines မှာ Christmas ပွဲတော်ကျင်းပနေကြတဲ့အချိန်ဖြစ်တာကြောင့်အိမ်တွေကထွက်ခွာဖို့ပြောရတာအလွန်ခက်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ LV ပြည်နယ်ရဲ့တဘာဝဘေးဆိုင်ရာအရာရှိ Citric Deep က AP3 ဌာနကိုတယ်လီဖုန်းနဲ့ပြောခဲ့တာမှာ အိမ်ထဲမှာဆက်နေမယ်ဆိုရင်တေဘေးတွေ့မယ်လို့ပြောနေတာတောင်မှတချို့လူတွေကအိမ်တွေကနေထွက်ခွာသွားဖို့ညှင်းဆိုကြတယ်လို့ပြောပါတယ်ဒါအပြင်တချို့လူတွေဟာမုံတိုင်းအပြင်းဆုံးအချိန်မှာတောင်မှပဲကားတွေမောင်းပြီးအပြင်ထွက်ကြလမ်းထွက်ရှောက်နေကြတဲ့အကြောင်းကျွန်တော်တို့ကသတိပေးလို့ပဲရတယ်သူတို့စိတ်ကိုတော့လိုက်ထိန်ချုပ်လို့မရဘူးလို့လည်းသူကပြောပါတယ်ပြည်တွင်းနဲ့နိုင်ငံတကာလေကြောင်းခရီးစဉ်80ကျော်ကိုဖျက်သိမ်းထားကြောင်းအရက်သားကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်မနီလာမြို့ကိုမုံတိုင်းဝင်လာတဲ့အခါမိုးတီးထန်စွာရာသွန်းပြီးလေပြင်းတိုက်ရေလွှမ်းမိုးတာဒီဖြစ်နိုင်ကြောင်းကိုလည်းသတိပေးထားပါတယ
်လူပေါင်း92ယောက်ကိုတင်ဆောင်ပြီးတော့တင်းရင်းတွေကပြက်ကျသွားခဲ့တဲ့ရုရှားစစ်တပ်ရဲ့ခီးသည်တွေလေရင်ကိုရှာဖွေဆက်ယူနေတဲ့လုပ်ငန်းကိုပင်လယ်နဲ့အတွင်းမှာမယမနာဇက်တိုက်လှုပ်ဆောင်နေကြပါတယ်တင်းပေါ်45စီးနဲ့ရုရှားနိုင်ငံအနှံ့ကရင်ကုန်တမား135ယောက်ဟာပြက်ကျသွားတဲ့လေရင်ရဲ့အပိုင်းစာတွေကိုကန်းကနေတိတက်တမား5ကီလိုမီတာအကွာဝေးပင်လယ်ပြင်ရဲ့မျက်နှာအောက်25မီတာမှာတင်းနှလာနေကရှာဖွေတွေ့ရှိကြောင်းအရေးပေါ်အခြေအနေကိုင်တွယ်ဆောင်ရွက်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အ ਨੇ ဆုံးတေဆုံးသူရုပ်အလောင်း၁၁လောင်းကိုဆယ်ယူရရှိထားပြီးတော့မော်စကိုကိုပို့လိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့ပြက်ကျခဲ့တဲ့လေယာဉ်ရဲ့ပြန်တက်မှုအချက်လက်တွေကိုတင်းစီထားတဲ့ black box တွေကိုတော့ရှာဖွေမတွေ့သေးပဲဖြစ်နေပါတယ်။ဒီလေယာဉ်ပြက်ကျမှုဟာအကြမ်းဖက်တက်ခတ်ခံရမှုမဟုတ်ဘူးလို့မပြောနိုင်သေးတဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဖြစ်နိုင်ခြေအလွန်နှေးပါတဲ့အကြောင်းလည်းပြောပါတယ်။ရုရှားမီဒီယာတွေမှာတော့ဆက်ပိုင်းဆိုင်ရာချွေးမှုဒါမှမဟုတ်ရင်လူတွေရဲ့မှောင်ရင်းဆောင်ရွက်ချက်ဒါမှမဟုတ်လေရင်ဟာဝင်အလေးချိန်ပုံမူတင်ဆောင်ထားလို့ဖြစ်နိုင်ကြောင်းစသဖြင့်ခံမှန်းတုံးသက်ပြီးတော့ဖော်ပြနေကြပါတယ်။ပင်လယ်နဲ့အတွင်ပြက်ကျသွားတဲ့ TU 154လေရင်ပေါ်လိုက်ပါသွားကြပြီးတော့တည်ဆုံသွားခဲ့ရသူတွေအတွက်ရုရှားနိုင်ငံတဝန်းလုံးတင်းလာနေကိုဝန်ထမ်းချင်းအထိတ်မှတ်ဖြစ်သတ်မှတ်ထားပါတယ်။
တရုတ်ပါကစ္စတန်နဲ့ရုရှားသုံးနိုင်ငံအကြီးအကဲရာရှိတွေဟာသူတို့နိုင်ငံတွေရဲ့နယ်စပ်ဒေသတွေမှာအာဖဂန်နစ္စတန်မှာရှိနေတဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ရဲ့အန်ဒီယကြီးထွားလာနေတာကိုသုံးသပ်ကြဖို့ဒီကနေ့အင်္ဂါနေ့မှာမော်စကိုမြို့မှာတွေ့ဆုံကြပါလိမ့်မယ်။အာဖဂန်မှာလွှမ်းမိုးနေတဲ့အကြမ်းဖက်အုပ်စုရဲ့အန်ဒီယကသူတို့သုံးနိုင်ငံကိုပေါင်းစည်းမိစေတာဖြစ်တဲ့အကြောင်းနဲ့လာမယ့်အစည်းအဝေးတွေမှာအီရန်နိုင်ငံလည်းပါဝင်လာနိုင်တဲ့အကြောင်းသုံးနိုင်ငံလုံးကပြောပါတယ်။တရုတ်နဲ့ပါကစ္စတန်နိုင်ငံတွေဟာအာဖဂန်နဲ့နယ်စပ်ချင်းတိုက်ရိုက်ထိစပ်နေပြီးရုရှားကတော့အကြမ်းဖက်သမားတွေဟာတာဂျီကစ္စတန်နဲ့ဥဘက်ကစ္စတန်တို့လိုအာရှတိုက်အလဲပိုင်းနိုင်ငံတွေရဲ့နယ်စပ်တွေကနေတဆင့်သူ့ဘက်ကိုနယ်ချက်လာမှာကိုစိုးရိမ်တာဖြစ်ပါတယ်။အာဖဂန်သမ္မတအရှရက်ဖ်ဂန်နီရဲ့အစိုးရကတော့ဒီအစည်းအဝေးတွေမှာပါဝင်မှာမဟုတ်တဲ့ပြင်တွေ့ဆုံစည်းဝေးကြတဲ့အကြောင်းရင်းကိုလည်းမေးခွန်းထုတ်နေကြပြောနေကြပါတယ်။အာဖဂန်နိုင်ငံနဲ့တာလီဘန်တွေကိုတိုက်ထုတ်ဖို့အာဖဂန်တပ်ဖွဲ့တွေကိုထောက်ပံ့ပေးနေတဲ့အမေရိကန်တို့ကလည်းအာဖဂန်မှာအရင်ဟာမစ်ခါဇိုင်အစိုးရကိုဖျောက်ချဖို့ကြိုးစားခဲ့တဲ့အဲ့ဒီအကြမ်းဖက်အဖွဲ့နဲ့တွေ့ဆုံမဲ့ဒီသုံးနိုင်ငံရဲ့လှုပ်ရက်ကိုကန့်ကွက်နေကြတာပါ။ရုရှားနဲ့ပါကစ္စတန်တို့ကတော့သူတို့အနေနဲ့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့လိုလားတာသာဖြစ်တဲ့အကြောင်းအာဖဂန်စစ်တပ်ရဲ့စစ်စင်ရေးတွေဟာအစိုးရအုပ်ချုပ်ရေးလက်လန်းမမီတဲ့နေရာတွေမှာ IS အဖွဲ့လိုအကြမ်းဖက်အဖွဲ့တွေကခြေကုပ်ယူနိုင်အောင်ဖန်တီးပေးနေတယ်လို့ဖြစ်စေကြောင်းခြေပပြောဆိုပါတယ်။ဒါပေမဲ့အာဖဂန်မှာရှိနေတဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုအမေရိကန်စစ်ဗိုလ်ချုပ်ဂျွန်နီခိုစင်ကတော့အခုလိုပြောင်းကျဆက်သွယ်မှုတွေဟာအာဖဂန်အစိုးရနဲ့ဆက်ဆံရေးကိုပျက်စီးစေဖို့သာဖြစ်ပြီးတောင်းကျမ်းသူတွေကိုအားပေးကူညီနေတာသာဖြစ်တယ်လို့ပြောခဲ့ပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
New American Tan မြန်မာဘာသာအစီအစဉ်ကဆက်လက်ပြီးတော့ကြီးညာနေပါတယ်မောင်တော်မြင့်နဲ့ရေရင်းကျွန်ကြီးရွာအုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့အသက်28နှစ်အရွယ်ရော်ဖီဆိုသူကိုဒီဇင်ဘာလ24ရက်နေ့ညနေပိုင်းနေအိမ်ကနေဗလီတက်ဖို့အသွာအသက်ခံရတယ်လို့မြန်မာအစိုးရဘက်ကဒီဇင်ဘာလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်တေဆုံးသူဟာကြီးရွာအုပ်ချုပ်ရေးတာဝန်ရှိသူတူအနေနဲ့နေမြေရှင်းလင်းရေးဆောင်ရွက်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ခဲ့သူတူဖြစ်တယ်လို့လည်းဆိုပါတယ်။အသက်ခံရသူရော်ဖီရဲ့ဝမ်ပိုက်မှာဓာတ်ထိုးဒဏ်ရာအပြင်လက်ဘင်းမှာလည်းဓာတ်နဲ့ထိုးပြီးတော့လှိဖြက်ထားတဲ့ဒဏ်ရာတွေတွေ့ရှိရတဲ့အကြောင်းလူသတ်မှုကိုလုံခြုံရေးတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့အစိုးရသတင်းမှာဖော်ပြထားပါတယ်။ဒီအသက်ခံရမှုမှာမွတ်စလင်အချင်းချင်းအစိုးရကိုသတင်းပေးသူတူဆိုပြီးတော့အကြမ်းဖက်သူတွေဘက်ကတတ်တာဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းမောင်းတော်မျိုးနဲ့ရဲတပ်ဖွဲ့မှုရဲမှုကြီးကျော်မြဝင်းကပြောဆိုပါတယ်။ဒါအပြင်မောင်းတော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘယ်သူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲတဲ့အကြောင်းရဲမှုကြီးကပြောပါတယ်။
ထိုင်းနိုင်ငံမှာအင်တာနက်သုံးသူတွေကိုကန့်သတ်တဲ့ဥပဒေကိုစံကျင်ဖို့ရည်ရွယ်တဲ့စိုက်ဘာတိုက်ခိုက်ရေးလှုပ်ရှားမှုရဲ့နောက်မှာအစိုးရဌာနတွေကကွန်ပျူတာတွေနဲ့ခိုးဝင်မှုနဲ့လူကိုယ်ဥထမင်းကိုဖမ်းဆီးလိုက်ပါတယ်။အဖမ်းခံရသူတွေထဲမှာနတ်တန်တိုင်ခွန်ကီးဆိုသူကိုအစိုးရဝက်ဆိုက်တချို့ကိုဖွင့်မရတော့အောင်ပိတ်ဆို့တိုက်ခိုက်မှုနဲ့အစိုးရဌာနတွေကအချက်လက်တွေကိုခိုးယွင်မှုတွေနဲ့တရားစွဲထားတဲ့အကြောင်းရဲရရှိတွေကပြောပါတယ်။နတ်တတိုင်ထိုင်းနိုင်ငံရဲ့ကွန်ပျူတာရာဇဝတ်မှုဥပဒေကိုလက်တလောပြင်ဆင်ခဲ့တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုမှာဒေတာရင်းရှေ့တန်းရောက်နေတဲ့ထိုင်းနိုင်ငံရဲ့အနေအထားကိုထိခိုက်နိုင်တာကြောင့်အခုလိုစန္ဒပြဆောင်ရွက်တာလို့ဟက်ကာတွေကပြောပါတယ်။ဒီပြင်ဆင်တဲ့ဥပဒေတွေဟာထိုင်းအစိုးရအနေနဲ့တရားရုံးအမိန့်မပါဘဲ website တွေကိုစင်စါဖြတ်တောက်တာနဲ့ပုဂ္ဂလိကဆက်သွယ်ရေးတွေကိုရပ်တန့်ဖို့ခွင့်ပြုထားမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးအသက်ရေးဖြတ်မှုနဲ့ online လိမ်လည်မှုတွေမှာကြီးလေးတဲ့ဒဏ်ငွေနဲ့ထောင်ဒဏ်တွေအပြင်ထောင်ဒဏ်5နှစ်ထက်ကြက်ခံကြရမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းလူပေါင်း4သိန်းကျော်လောက်ကလက်မှတ်ထိုးပြီးဒီဥပဒေပြင်ဆင်ချက်ကိုရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုထားပါတယ်။ဥပဒေရေးရာလေ့လာသုံးသပ်သူတွေကတော့လာမယ့်2029ခုနှစ်နှောင်းပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေမှာရိုက်ခတ်မှုရှိလာနိုင်ကြောင်းသုံးသပ်ပြောဆိုနေကြပါတယ်
။တမရဘရက်ဥပမာကသူ့အနေနဲ့တိုင်းပြည်အတွက်အတက်နိုင်ဆုံးအစွမ်းကုန်လှုပ်ဆောင်ခဲ့တယ်လို့ယုံကြည်မှုရှိကြောင်းနဲ့သူသာပြန်ပြီးတော့တမရရွေးကောက်ပွဲရှင်းပြမယ်ဆိုရင် Donald Trump ကိုအနိုင်ရလိမ့်မယ်လို့ထင်ကြောင်းပြောဆိုလိုက်ပါတယ်တင်းငွေနေထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်အတွက် David Axelrod နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာတမရကသူ့ရဲ့ရှိမင်းချက်နဲ့ပတ်သက်ပြီးတော့ယုံကြည်မှုအပြည့်ရှိတဲ့အကြောင်းသူ့ကိုအမေရိကန်နိုင်ငံသားအများစုကထောက်ခံလိမ့်မယ်လို့ပြောဆိုသွားပါတယ်ဒါပေမဲ့ Donald Trump ကတော့ဒီအမြင်ကိုလက်မခံပါဘူး Twitter လူမှုကွန်ရက်ဆာမျက်နှာပေါ်ကနေတမရ Obama ရဲ့ထင်မြင်ချက်ဟာမဖြစ်နိုင်ပါဘူးလို့ပြောကြင်ကြောင်းတွန့်ပြန်ခြေပရေးသားခဲ့ပါတယ်
အမေရိကန်ရဲ့မြောက်ဒါကိုတာတောင်ဒါကိုတာနဲ့မင်နီဆိုတာပြည်နယ်တွေနေရာတော်များများမှာပြင်းထန်တဲ့နှစ်မုန်တိုင်းတိုက်ခတ်လို့ကုန်းလန်းလေလန်းဘက်ခီးမှထွက်ဖို့မဖြစ်နိုင်ပါဘူး။တနင်္လာနေ့မှာမြောက်ဒါကိုတာပြည်နယ် Big Smoke မြို့မှာတော့အနှုတ် 12 ဒီဂရီဆယ်စီယပ်ရှိခဲ့ပြီးပြည်နယ်ရဲ့လွှတ်တော်အဆောက်အဦဟာလည်းနှင်းထု32မီတာဖုံးလွှမ်းနေပါတယ်။လူတွေထောင်နဲ့ချီဟာလျှက်စစ်မီမရကြပါဘူး။တောင်ဒါကိုတာအတွင်းကပြည်နယ်ချင်းဆက်သွယ်ထားတဲ့အရှိန်အနောက်ကီလိုမီတာ400ရှိတဲ့အဝေးပြေးလမ်းမကြီးနဲ့တခြားအဝေးပြေးလမ်းမတွေလည်းပိတ်ထားရပါတယ်။မုန်တိုင်းကြောင့်လူသေဆုံးမှုသတင်းတွေကိုလောလောဆယ်မှမကြားရသေးပါဘူး။မုန်တိုင်းဟာအင်ကာတိမှာကနေဒါပြည်နယ်တွေဖြစ်တဲ့ Quebec နဲ့ Ontario ဘက်ကိုရွေ့လျားသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။
Direct from Washington, the voice of America, VOA.
အင်္ဂါနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့မတ်ခွာညူတို့ကပြောပြခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်တယ်လို့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထင်းမှပဲတွားရောက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မိမှန်းချက်နဲ့စတင်နားဆင်ရမှာဖြစ်ပါတယ်။ကချင်နှစ်ချင်းခရိယန် KBC ရဲ့တင်းထောက်ဆရာနှူးရှမ်းပြည်မြောက်ပိုင်းမုံကိုဒေသမှာခရစ်စမတ်နေ့မတိုင်ခင်ပျောက်ဆုံးသွားပြီးအခုချိန်ထိပြန်ရှာမတွေ့သေးဘူးလို့ကချင်လူအခွင့်အရေးအဖွဲ့ကပြောပါတယ်။စစ်ဘေးသင့်မုံကိုဒေသကိုလာရောက်ကြတဲ့သတင်းနောက်တွင်နဲ့ဒေသခံဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့ခရိယန်ဓမ္မဆရာနှူးရုတ်တရက်ပျောက်ဆုံးသွားတာဖြစ်ပါတယ်ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်ရှမ်းပြည်မြောက်ပိုင်းမုံကွန်းမြို့ကချင်နေချင်းခရိယန် KBC ဖျားကျောင်းကဥဒွမ်ဒေါ့နောင်လန်းနဲ့ဥလမ်ကျော်ဂမ်ဆိုင်တင်းတောက်ဆရာနှူးတို့ဒီဇင်ဘာလ24ရက်နေ့ကစပြီးခုချိန်ထိပျောက်ဆုံးနေတာဖြစ်ပါတယ်သူတို့ဘယ်လိုပျောက်သွားသလဲဖမ်းဆီးခေါ်ဆောင်ခံသွားရတာလားဆိုတာကိုတော့အတိအကျမသိရသေးပါဘူးသူတို့ပျောက်ဆုံးမှုမတန်ခင်အချိန်ကြီးတော့ကချင်ငင်းငင်းကွန်ရဲ့တာဝန်ခံဒေါ်ခွန်ကြာကပြောပြပါတယ
်ကျမတို့သိရတဲ့လောက်ကတော့ဒီတင်းထောက်ဆီယာဥဒုံတော့ကတော့ခတိုင်းဆိုလို့ရှိရင်လည်းဒီတက်ကပဲဖြစ်ဖြစ်အဲ့ဒီအုပ်ချုပ်ရေးကပဲဖြစ်ဖြစ်အကြောင်းကိစ္စတစ်ခုခုဖိတ်ကြားတဲ့အခါမျိုးမှာသူ့ကိုခေါ်လေးရှိတယ်ဖန်းနာမျိုးတော့မဟုတ်ဘူးပေါ့အဲ့တော့အဲ့လိုမျိုးသွားတဲ့အချိန်မှာ तू ကအသက်ကြီးတာဖြစ်တဲ့အတွက်ကြောင့် तू တူရင်းဖြစ်တဲ့ဒီဆရာကမ်ဆိုင်ကိုခေါ်သွားလေးရှိတယ်ဒီတစ်ခေါက်မှလည်းစစ်တက်ကဘူဟာကုန်းပြဟာကုန်းနားမှာသူတို့ညောက်ကိုနောက်ဆုံးတွေးလိုက်တယ်ပေါ့အဲ့တော့နောက်ဆုံးတွေးလိုက်တဲ့နောက်ပိုင်းမှာသူတို့ကိုထားမတွေ့ဘူးပြီးခရစ်စမတ်ကာလမှာလည်းပျောက်ဆုံးနေတယ်တကယ်တမ်းတော့သူတို့ညောက်စလုံးဟာအတင်းတော်ရဲ့ဆရာဖြစ်တဲ့အတွက်ကြောင့်မလို့ခရစ်စမတ်ကာလမှာဥဆောင်မှုအတွက်မှာသူတို့မှတာဝန်ရှိတယ်ပေါ့ဒါပေမဲ့သူတို့ညောက်မပေါ်လာတဲ့အတွက်ကြောင့်မလို့ရွာသားတွေလိုက်ရှာတဲ့အခါမှာသူတို့ညောက်ရဲ့ဖုန်းကတော့ဒီမိတ်ဆွေတယောက်ရဲ့အိမ်မှာတန်ခဲ့တယ်လို့သိရတယ်ပြီးလို့ရှိရင်တော့သူတို့ညောက်ကတော့လုံးဝပျောက်ကွယ်သွားနေတာဖြစ်တဲ့အတွက်ကြောင့်ရှာဖွေနေတာဖြစ်ပါတယ်ရှင့်
ဥဒွမ်ဒေါ့နောင်လဟာအသက်80ဝန်းကျင်အရွယ်ရှိပြီးဥလမ်ကျော်ကမ်ဆိုင်ကတော့အသက်30ကျော်လောက်ရှိပါတယ်။သူတို့ဟာမွန်ဂိုစစ်ပွဲရှောင်ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့မွန်ဂိုစစ်ပွဲသတင်းလာယူကြတဲ့ DVV, EAWRI, Kumudra, Sare, Drenau de Gule, Kuni, Pigere, Lu, Dokunjaga, Piovari.
DVV go dot, Dizemala, Sayan Nima, Mahai, Yoshi, Roma, now the Yama, Mongo, Laipore, Lotiabare. Kumudra, EAWDI, the Dinkan Yago, Rodi, Mongo, Miotego, Dizemala, Sakoni, and Nima, Laipore, Lotiabare. Now the Tata Yagaraji, Kitchen Canadian, the Yau. Human rights violation, you will be mad and near up to barre. Do go leve, like okay, Lutia barre.
Mustela Kaunoha, Kachin Lumio, Kanida Nangandu Pibi, Mongo Sipuejo, Tensha Niare, Sibishon, Doga de, IDB Jow, Madan Yoshin, Yakudu Pibare, Pigan and Noimbala, Nomema, a group Yasoni, Surek, Korean, Damasia, Nune, Trisong Gabi, a Kuni Yage du Le Pibare.
It is a step on Nerecia, Bono Lancho, Kamsenga. ဒီမောက်ကိုခေါ်သွားတယ်ဒီIDP နေရာကြီးပေါ့နော်လေးနေရာလောက်သူကအစအဆုံးတနေ့ကုန်အဲ့လိုခေါ်သွားတယ်ဒီမှာဒီIDP အကြောင်းလာသိချင်တာဆိုတော့ဟိုအသက်ပိုကြီးတဲ့ဆရာနောင်လက်ကတော့ကျမကိုမွန်ဂိုရွာရဲ့အနေထားဘယ်လိုလဲအမိုင်းနဲ့ကိုးကားပြီးပြောပြတာပေါ့သူတို့နှစ်ယောက်ဆုံးကအကုန်လုံးနဲ့သူတို့သူများတွေနဲ့သူတို့ဆက်ဆံတဲ့ဟာကြီးအချင်းမရောက်လုံးကဒီABC
ကိုတွေ့ဖို့เนาะအဲ့ဆီအနေအောင်နဲ့ဒီနိုဝင်ဘာလကုန်မှာတွေ့ခဲ့တဲ့တွေ့ကြုံပေါ့ခရီးရန်တင်းထောက်ဆရာနှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်လို့သူတို့အဖွဲ့ကစိုးရိမ်မကင်းဖြစ်ရကြောင်းကချင်ငင်းရင်းကြီးကွန်ရက်တောင်ဝန်ကန်ဒေါ်ခွန်ညာကပြောပါတယ်ဒီတင်းထောက်ဆရာနှစ်ယောက်ရဲ့နောက်ဆုံးလောက်ရကပါလဲဆိုလို့ရှိရင်တော့ဒီတင်းထောက်များကိုလိုက်လံပို့ဆောင်ပေးချင်းဖြစ်နေ ဖြစ်လာသလားဆိုတဲ့တန်တရားများဖြစ်လာပါတယ်အကယ်၍များသတင်းထောက်တွေကိုလိုက်လံပို့ဆောင်တဲ့အတွက်ကြောင့်မလို့သူတို့ကဖမ်းဆီးခံရတယ်ဆိုတာမျိုးဖြစ်တယ်ဆိုရင်မြန်မာနိုင်ငံအတွက်အလားအလာမကောင်းပါဘူးရှင့်အကြီးစားကတော့ကျမတို့အနေနဲ့ဆိုရင်ဒါကတော့ဒီမြောက်ကိုအသက်ရှင်ရက်နဲ့ကျမလျက်နဲ့ပဲပြန်ပြီးလို့ချင်ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆန်နဲ့မွန်ဂိုဒေသတွေမှာမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုအခြေအနေမှာခရီးရန်တင်းနောက်ဆရာနှုတ်ပျောက်ဆုံးသွားတာဖြစ်ပါတယ်ခင်ဗျာ။ VOA အင်္ဂါနေ့မနေ့ကင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါခင်ဗျာ။အခုတခါတော့ရခိုင်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါပြည်ပကတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အုပ်ချုပ်ရေးတာဝန်ရှိသူတို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအသက်ခံလိုက်ရပါတယ်။ဒါဟာသတင်းတောက်တွေနဲ့စကားပြောခဲ့တဲ့မွတ်စလင်ရွာသားတို့အသက်ခံရပြီးနောက်ဒုတိယမြောက်လူသတ်မှုလည်းဖြစ်ပါတယ်။အခုလိုအသက်ခံရမှုတွေကိုကြည့်ရင်မွတ်စလင်အချင်းချင်းတတ်တာဖြစ်နိုင်တယ်လို့ယူဆကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်။အသေးစိတ်ကိုတော့မန်းအင်ဂျင်နိုင်ကတင်ပြမှာဖြစ်ပါတယ်။
မောင်နှမြို့နယ်ရေတွင်းကျွန်းကျေးရွာကအုတ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတဦးဖြစ်တဲ့အသက်28နှစ်အရွယ်ရော့ဖီဆိုသူကိုဒီဇင်ဘာလ24ရက်နေ့ညနေပိုင်းမှာနေအိမ်ကနေဗလီတက်ဖို့သွားတဲ့အချိန်အသက်ခံခဲ့ရတယ်လို့မြန်မာအစိုးရဘက်ကမနေ့ဒီဇင်ဘာလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်သေဆုံးသူဟာကျေးရွာအုတ်ချုပ်ရေးတာဝန်ရှိသူတဦးအနေနဲ့နေမြေရှင်းလင်းရေးဆောင်ရွက်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ခဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်။ဒီအသက်ခံရမှုမှာမွတ်စလင်အချင်းချင်းအစိုးရကိုတည်င်းပေးသူတဦးဆိုပြီးအကြမ်းဖက်သူတွေဘက်ကတတ်တာဖြစ်နိုင်တယ်လို့ယူဆကြောင်းမောင်းတော်မြို့နယ်ရဲတပ်ဖွဲ့မှူးရဲမှူးကြီးကျော်မြဝင်းကပြောပါတယ
်။ဒီရင်းချက်မှာအဲ့လိုဝင်ရီတယောက်အသက်ခံရတယ်လို့ကြားတယ်။သူတို့အချင်းချင်းပေါ့နော်။သူတို့ချင်းဆိုတော့ဒီဟိုအထူးသဖြင့်ပေါ့ဗျာဟိုဖြစ်စဉ်ဖြစ်ပေါ်နေတဲ့ဘက်မှာငွေငွေကြီးရအောင်ထင်းနေအဲ့ဒီမှာတော်ရှိဥစွေအနာမိုင်းဒီကတည်င်းကိုမြဲယူနေအောင်တည်င်းကိုပြည့်နေတဲ့လူတွေဟာတော်ရှိလူတွေကိုပြည့်နေလို့တချို့ရုပ်ဘက်ကဒီလူတွေကတချို့အစံရုပ်တော့ဒီလိုမျိုးဘက်ကလည်းဒီကတော်တော်ရှိဥစွေအနာမိုင်းကိုဟိုဖက်ပါတယ်ဆိုတော့အဲ့လိုအယူဆတဲ့ရောက်ဟိုကုသိုလ်ဟိုဆက်ခံမှုတွေကြောင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ဗျာ
အသက်ခံရသူရော့ဖီရဲ့ဝမ်းပိုက်မှာဓာတ်ထိုးဒဏ်ရာအပြင်လက်ဘင်းမှာလည်းဓာတ်ထိုးပြီးခီးပြတ်ဒဏ်ရာတွေကိုတွေ့ရှိရကြောင်းနဲ့လူသတ်မှုကိုလုံခြုံရေးတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့အစိုးရသတင်းမှာဖော်ပြထားပါတယ်။ မောင်းတော့ဒေတာမှာလုံခြုံရေးတပ်တွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘယ်သူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲသလိုအစိုးရတပ်တွေတာဝန်ရှိသူတွေနဲ့ဒေတာကန်ရွာသားတွေပူးပေါင်းဆောင်ရွက်လို့မရအောင်အကြမ်းဖက်သမားတွေဘက်ကကြိုတင်ရှင်းလင်းတဲ့သဘောဖြစ်တယ်လို့လည်းရဲမှူးကြီးကျော်မြဝင်းကပြောပါတယ
်။လုံခြုံရေးရှိမလို့ဟိုဒီအခုလက်ရှိမော်ဒန်နေမှာပြည်ပင်ဒီလူတွေတူပေါ်မှုများတယ်။ဟိုပညာတတနေပါပြီးတော့ဟိုအယူဆပတ်တိုင်းမိုက်နေမိရေအဲအကြောင်းအဲ့လိုဖြစ်လာတယ်လူဆပါတယ်။နောက်တော့ဒီအကျံပဲဆိုတဲ့အသုံးလုံးမှာအမိကအကျံပဲဘသူကအေးစစ်နေတဲ့ပြည်သူဆိုတာခွေးချခတ်ပါတယ်။အဲ့ကြောင့်လေနေ့စဉ်ရက်ဆက်ဆိုလို့ကျွန်တော်ဒီဟိုကိုလိုချင်းချင်းပြည့်ပြည့်ရနေတရားဖြင့်အဲဥရှိရတာပဲရဲ့အတက်လက်ဒီအတည်ရရှိနေဖို့တော့အဲတဲ့လည်းကိုသူတင်ရှင်းနေတဲ့ဘောမျိုးလို့ကျွန်တော်ယူဆပါတယ်
။အော်တိုဘားလ9ရက်နေ့ကမောင်းတော့နေကြဆောင်ရဲစခန်း3နေရာကိုအကျန်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာမြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။နောက်ထပ်အကျန်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေချိန်မှာပဲဒီအကျန်းဖက်မှုတွေမှာပြပမှာတိုက်ခိုက်ရေးတင်းနှန်းနေတက်ထားတဲ့ရိုဟင်ဂျာတိုက်ခိုက်ရေးသမားတွေဥဆောင်ပါဝင်နေတယ်ဆိုပြီးရခိုင်ပြည်နယ်တဲကမွတ်စလင်တပုံထားမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်ထားတဲ့နိုင်ငံတကာပဋိပက္ခလေ့လာစောင့်ကြည့်ရေးအဖွဲ့ ICG ရဲ့အစီရင်ခံစာကသတိပေးရေးသားထားပါတယ်။ Sorry Arabia မှာအခြေစိုက်တဲ့ Rohingya Committee တစ်ခုကဥဆောင်တဲ့ Haraka El Yakin လို့ဆိုတဲ့တောင်ကျန်းသူအဖွဲ့ကနေခေတ်သစ်ပျောက်ကြားတိုက်ခိုက်ရေးနှီးစနစ်တွေအတွေ့အကြုံရှိပြီးနိုင်ငံတကာကတင်နန်းတွေရယူထားတဲ့ Rohingya တွေကိုတိုက်ခိုက်ဖို့အမိန့်ပေးကြီးကြပ်ခဲ့တာဖြစ်တယ်လို့ICG ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။တစ်ဖက်မှာလည်းနေမြေရှင်းလင်းရေးလုပ်စဉ်မှာလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြထားပါတယ်ရှင
်။2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပေါ်ကျွန်တော်တို့ VOA သောရရှင်ရဲ့မျှော်လင့်ချက်တွေနဲ့စူတောင်းတွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်မှာပြောဆိုဖလှယ်ကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်နေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့မျိုးလင်းချက်နဲ့စူတောင်းကိုစာသားနဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်နော်VOA ကထုတ်လွှင့်တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်။ဒီကနေ့ညမှာလည်းပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။အခုတော့ဆေးပညာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။ကင်ဆာရောဂါကိုရှာဖွေကုသရတာကအင်မတန်ကိုစိတ်ဖိစီးမှုဖြစ်စေပါတယ်။စိတ်ဖိစီးမှုတိတ်များလာပြီးအထူးသဖြင့်ကာလရှည်လာတဲ့အခါမှာတော့ရောဂါကိုပိုပြီးဆိုးရွားသွားစေနိုင်ပါတယ်။VOA သတင်းတော်ဂျက်စီကာကရှင်းပြထားတာကိုတော့မတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ
်။အခိုက်အတန့်ဆိတ်ဖြစ်စီမှုမျိုးကလူတွေကိုယောဂသက်သာစေဖို့အထောက်အကူဖြစ်စေနိုင်ပါတယ်။ဒါပေမဲ့နေ့စဉ်ရက်ဆက်ဖြစ်လာတဲ့ကာလရှည်ဆိတ်ဖြစ်စီမှုကတော့ကျန်းမာရေးကိုထိခိုက်နိုင်ပါတယ်။နှလုံးယောဂဖြစ်ပွားမှုတွေမှာဆိတ်ဖြစ်စီမှုကတက်ရောက်မှုရှိနေတာကိုတွေ့ကြရပြီလည်းဖြစ်ပါတယ်။ဒါအပြင်ဆိတ်ဖြစ်စီမှုကကင်ဆာပြန့်နှံ့မှုတွေမှာလည်းပါဝင်ပတ်သက်နေတယ်လို့ဩစတြေးလျနိုင်ငံမဲလ်ဘုန်းတက္ကသိုလ်ကသုတေသနပညာရှင်အဲရီကာစလန်ကပြောပါတယ်ဆိတ်ဖြစ်စီမှုခံစားရတဲ့အခါကင်ဆာပြန့်ပွားမှုကိုအားပေးတဲ့ဟော်မုန်းတွေထုတ်လွှတ်စေတယ်လို့အဲရီကာစလန်ကအခုလိုပြောပါတယ
် It allows tumor cells to start making growth factors that support these new freeways out of the tumor
ဒီဟော်မုန်းတွေကကင်ဆာဖြစ်ပွားစေတဲ့ကျူမာတွေကနေကင်ဆာဖြစ်ပွားမှုကိုအားပေးတဲ့ cell တွေထွက်လာစေမယ်။လမ်းကြောင်းသစ်တွေကိုစတင်ကြီးထွားလာစေပါတယ်။စိတ်ဖိစီးမှုကတော့ဒီလမ်းကြောင်းသစ်တွေပေါ်မှာစီးဆင်းမှုကိုအရှိန်မြင့်လာစေနိုင်ပြီးကျူမာတွေထဲကကျူမာ cell တွေပိုးပြီးအရှိန်မြင့်မြတ်နဲ့ထွက်လာစေပါတယ်ဆိုတာကိုသက်တည်ပြနိုင်ပါတယ်
။ဒီလမ်းကြောင်းသစ်တွေကတော့ကင်ဆာဖြစ်ပွားစေတဲ့ကျူမာတွေအနီးကပြန်ရည်ကြောတွေဖြစ်ပြီးခန္ဓာကိုယ်ရဲ့ခုခံအားစနစ်ရဲ့အစိတ်အပိုင်းလေးဖြစ်ပါတယ်။ဒီပြန်ရည်ကြောထက်ကသွေးပြူဥကဗိုင်းရပ်စ်တွေနဲ့ဘက်တီးရီးယားတွေကိုတွန်းလှန်ဖျက်ဆီးဖို့အထောက်အကူဖြစ်ပါတယ်။စိတ်ဖိစီးမှုများတဲ့ကြွက်တွေဟာစိတ်ဖိစီးမှုမရှိတဲ့ကြွက်တွေထက်ကင်ဆာပြန့်ပွားမှုမြန်စေတယ်ဆိုတဲ့စလန်နဲ့အဖွဲ့ရဲ့တွေ့ရှိချက်ကိုတော့ Nature Communication Journal မှာဖော်ပြခဲ့ပါတယ်။ ဒါပေမဲ့ဈေးမကြီးတဲ့သွေးရောကြာစေတွေကိုသုံးပြီးစိတ်ဖိစီးမှုကိုလျှော့ချပြီးကင်ဆာပြန့်ပွားမှုနှေးအောင်လုပ်နိုင်ပါတယ်။အီတလီကရင်သားကင်ဆာဖြစ်နေတဲ့အမျိုးသမီးတဦးကိုလေ့လာခဲ့တာကိုစလန်ကအခုလိုညွှန်းဆိုပြောပါတယ်။
And we looked at those that have been diagnosed with breast cancer who were taking these antihypertensive drugs and those
တွေးတော့ကြဆေးတောက်တုံးတဲ့ကုသခံရသူတွေတွေးတော့ကြဆေးမတုံးတဲ့ရင်သားကင်ဆာကုသခံရသူတွေကိုလေ့လာခဲ့ပါတယ်တွေးတော့ကြဆေးတောက်တုံးသူတွေဟာကင်ဆာပြန့်နှံ့မှုကိုရော့ပါသွားစေတဲ့အထောက်အထားကိုတွေ့ရပါတယ်ဒါကတခြားလူနာတွေအတွက်လည်းအကျိုးရှိမယ်လို့အကောင်းမြင်မျှော်လင့်ထားပါတယ
်တွေးတော့ကြဆေးကရင်သားကင်ဆာပြန့်နှံ့မှုလျော့နယ်အောင်လှုပ်ဆောင်နိုင်သလားဆိုတာကိုတော့ဩစတြေးလျမှာအခုစမ်းသပ်နေပြီဖြစ်ပါတယ်ရှင
်။ကင်ဆာရောဂါကုသမှုနဲ့စိတ်ဖိစီးမှုဆက်နွယ်နေပုံအကြောင်းနဲ့ပတ်သက်လို့ VOA သတင်းတောက် Jessica Berman ရဲ့သတင်းလွှာကိုမတ်သိငီထက်ကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်များခင်ဗျာ။စောင်းနှင်းတွေဝေတဲ့အခုလိုကာလမှာ VOA မြန်မာပိုင်းအနေနဲ့သောရရှင်တွေအတွက်စောင်းနဲ့ပတ်သက်တဲ့ဒေသချင်းတွေထုတ်လွှင့်နေတာဖြစ်ပါတယ်။ဒီမနက်ခင်းမှာတော့ကျွန်တော်တို့ဒီ Christmas နေ့ကကွယ်လွန်သွားပြီဖြစ်တဲ့နာမည်ကျော်အဆိုတော်ဂျော့ချ်မိုက်ကယ်ရဲ့ Faint ဆိုတဲ့သင်းကိုတင်ဆက်ပေးပါစီခင်ဗျာ ကမှကွယ်လွန်သွားတဲ့ကဘာကျော်ပီတိန်အဆိုတော်ဂျော့ချ်မိုက်ကယ်ရဲ့တခြင်းကိုနားဆင်ခံစားကြရတာဖြစ်ပါတယ်။သောရရှင်နေအနေနဲ့ VOA ကိုဝေဖန်အကြံပေးစာတွေပေးပို့လို့တဲ့ဒါမှမဟုတ်သောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ VOA ကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။မကြခင်မှာတော့စီးပွားရေးခန္ဓာတုတ္တဆုံလင်အမေရိကန်တခွင်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ရတော့မှာပါခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်ဒီ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့အတူသုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
အစားအသောက်မှာသုံးခွင့်မပြုတဲ့တာရှိခံစည်းတွေဖူဖရီဇာဖြစ်တဲ့အဖြစ်သုံးနာမျိုးတွေနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ပါရောက်ဆိုက်ချွတ်ဆေးလိုဟာမျိုးတွေကိုဒီမောင်ငါအယောင်ဖြူဖွေးအောင်လို့
စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခိုင်ဖြစ်ပါတယ်မကြခင်မှာနားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရအဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိပါတယ်ဦးစံမိုးဝေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ပထမဦးစွာထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာမှာဆောင်းမရှင်အချရာကချက်ရေးသားထားတဲ့ရိုဟင်ညာကိစ္စနဲ့အကြက်ရိုက်နေတဲ့ ASEAN ဆိုတဲ့ဆောင်းမကိုကောက်နှုတ်တင်ပြရမယ်ဆိုရင်တော့ရိုဟင်ညာရေးပြဿနာဟာတစားတဲ့တစားကြီးထွားလာနေချိန်မှာမြန်မာနိုင်ငံအနေနဲ့မျက်နှာမပြည့်ရအောင်အချိန်မီကာကွယ်တဲ့အနေနဲ့အစည်းအဝေးတစ်ခုကိုတနင်္လာနေ့မှာကျင်းပခဲ့တယ်လို့ရေးသားထားပါတယ်။အခုချိန်မှာတော့တခြားနိုင်ငံတွေဟာရည်ရည်ကျက်ပြောင်းပြီးတော့ပြောဆိုနေကြပြီဆိုပြီးတော့လည်းအစချီရေးသားထားပါတယ်။တွဲဆုံဘွဲကိုနေပြည်တော်ကအစိုးရခန့်မှဆောင်မှမကျင်းပဘဲရန်ကုန်မှာရှိတဲ့ဟိုတယ်တစ်ခုမှာအကျဉ်းချုပ်ပြီးတော့ကျင်းပခဲ့တာကရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကစိတ်ဝင်တစားဖြစ်နေကြတဲ့အပေါ်မြန်မာနိုင်ငံအနေနဲ့စိတ်လက်မဲ့အီမတာဖြစ်နေတယ်ဆိုတာကိုပြတ်တနေတာဖြစ်တယ်လို့ရေးသားထားပါတယ်။ဒါပေမဲ့ဒီအစည်းအဝေးပြီးမှအားလုံးအနေနဲ့စိတ်ကျေနပ်မှုရခဲ့ပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကလည်းလူသားချင်းစာနာမှုအကူအညီပေးရေးအပါအဝင်အခြေအနေပေါင်းစုံကိုဆွေးနွေးကြပြီးပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဒီအစည်းအဝေးဟာမြန်မာနိုင်ငံအနေနဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ဝင်တိုင်းပြည်တွေကိုပုံမှန်ရှင်းလင်းတင်ပြတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လေးဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရသူကတော့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကင်တွေရတဲ့နေရာမှာအချိန်နဲ့ကာလတစ်ခုလိုအပ်တဲ့အကြောင်းအာဆီယံရဲ့ညီညွတ်မှုကအရေးကြီးတယ်လို့သဘောကွဲလွဲမှုတွေကိုတန်တမန်ရေးနှီးလန့်နဲ့ညှိနှိုင်းဆောင်ရွက်ဖို့လိုကြောင်းပြောတယ်လို့ရေးသားထားပါတယ်။ဒေါက်ဆန်းစုကြည်ကတော့နိုင်ငံသားစီစီရေးလုပ်ငန်းကိုအများဆုံးလှုပ်ဆောင်ဖို့ဂရုပြုခဲ့ပါတယ်။ရိုဟင်ညာအရေးကိစ္စဟာအာဆီယံအတွက်သာမကတခြားနိုင်ငံတွေအတွက်လည်းပြဿနာဖြစ်နေတာပါရိုဟင်ညာတွေကိုလက်မခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအခက်ကြုံနေရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုပထမဆုံးတွားရောက်ကြီးရှုခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတဦးဖြစ်သူအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကအခြေအနေတွေကိုလေ့လာရသလောက်ရခိုင်ပြည်နယ်အတွင်းကအရေးကြီးဟာဘလောက်ရှုပ်ထွေးနေတယ်ဆိုတာကိုခံမှန်းလို့ရနိုင်ကြောင်းဒုက္ခသည်ရေးဟာစပြီးတော့ဖြစ်ပေါ်တဲ့နိုင်ငံအတွင်းမှာရှင်းရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအနေနဲ့ပြဿနာပေါ်ကင်တွယ်လှုပ်ဆောင်နေတာကိုအားပေးထောက်ခံမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့တခြားပြဿနာတွေကိုလည်းမေ့မထားသင့်ဘူးလို့ထောက်ပြရေးသားထားပါတယ်။ကချင်နဲ့ရှမ်းပြည်နယ်အတွင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူတွေကိုညှင်းပယ်ထားမှုတွေကလည်းရှိနေပါသေးတယ်။မြန်မာနိုင်ငံမှာတိုင်းဒေသလူမျိုးစုပြဿနာတွေသာမကပြည်ရင်းသုံးကြံ့ဝေတန်ဖိုးကြဆင်းနေတဲ့စီးပွားရေးပြဿနာကလည်းရှိနေပါသေးတယ်လို့យេតាថាပါတယ်မြန်မာနိုင်ငံအတွင်းကပြဿနာပေါင်းစုံဟာတစ်နှစ်တည်းတန်းကာလသာရှိသေးတဲ့အရတားအစိုးရမတိုင်ခင်အချိန်လေးကရှိနေခဲ့တာကိုလည်းထောက်ပြထားပါတယ်မြန်မာပြည်သူတွေကအရတားအစိုးရအခြေအနေရင်းရင်သွားမှဆိုးတဲ့အတွက်ဒေါ်ဆန်းစုကြည်ပေါ်တိတ်ပြီးတော့မဝေပန်ကျင်ကြဘူးစသဖြင့်យេតាថាပါတယ်အပြည့်အစုံကိုဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတင်ပြပေးချင်တာကတော့မြန်မာနိုင်ငံရဲ့ပြပစံစပါတင်ပို့မှုကြာဆင်းသွားတဲ့အကြောင်းကို blacksea.net online သတင်းမှာဖော်ပြထားတာကိုဖတ်ရှုရပါတယ်။အခုနှစ်ဒီဇင်ဘာလလည်းအထိမြန်မာနိုင်ငံကနေပြည်ပကိုစံတန်ချင်း6သိန်းနီးပါးတင်ပို့ခဲ့ပါတယ်။အဲ့ဒီကာလအတွင်းပြီးခဲ့တဲ့နှစ်တုန်းကဆိုရင်စံတန်ချင်းစုစုပေါင်း1,100,000ပြည်ပကိုတင်ပို့နိုင်ခဲ့တဲ့အကြောင်း ကုံသွေးဝန်ကြီးဌာနကပြောဆိုတယ်လို့យေတာထားပါတယ်မြမဆန်ဟာအဓိကတရုတ်ပြည်ကိုမူဆယ်လမ်းကြောင်းကနေတင်ပို့တာဖြစ်ပြီးတော့ပင်လယ်လမ်းခရီးကနေပြီးတော့နိုင်ငံပေါင်း30ကျော်ကိုတင်ပို့လျက်ရှိတယ်လို့ဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလေးကမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေမူဆယ်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကမူဆယ်နေဆက်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်လိုက်တဲ့အတွက်မြန်မာနိုင်ငံကစံနေတရုတ်ပြည်ကိုတင်ပို့တဲ့နေရာမှာကြာဆင်းသွားရတာဖြစ်တယ်လို့လည်းထောက်ပြရေးသားထားပါတယ်လက်ရှိပြည်ပကိုစံတင်ပို့နေတဲ့အမှန်အရပင်လယ်လမ်းခီးကနေအာဖရိကမှာရှိတဲ့ဈေးကွက်တွေအတွက်တစ်လကိုစံတန်းချင်း6000တင်ပို့ပြီးလျက်ရှိကြောင်းမြန်မာစံလုပ်ငန်းရှင်များအသင်းကပြောဆိုပါတယ်အခုချိန်ဟာမြန်မာနိုင်ငံမှာစံစဘာရေးတေးနေတဲ့ကာလဖြစ်တဲ့အကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
ဦးစံမိုးရေစူးစီးတင်ဆက်တဲ့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်အကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချပေးမှာဖြစ်ပါတယ
်ဒီနေ့ပြည်တင်ပြမယ့် EDM အသုံးကတော့
Loose Cannon
ဖြစ်ပါတယ်စာလုံးပေါင်းက LOOSE Loose ကချောင်းနေတာ CANNON Cannon ကအမြောက်ဆိုတော့စကပိုက်ခွန်းရဲ့ဓာတ်ရိုက်ဒီဘေကချောင်းနေတဲ့အမြောက်ပေါ့ဒီတော့ဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါတယ်ရှီတုံးကစစ်တင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်ဒါကြောင့်မလို့ငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကတဲ့လေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မော့သားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါတယ်ဒီတော့ဆင်းသက်လာတဲ့ EDM အသေးပဲကတော့လူတဦးကိုမထိန်းထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်စာနေရဖြစ်နိုင်တာကိုဆိုလိုပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရ Loose Cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
John is known as a loose cannon, so his co-workers are very careful with what they say in the office.
John ha a chaw ne lu ye lu lu ti mya ja de. Da chaung tu lut pho kai mae twi ga yau ma sa ga pyo yin taik ko tadi tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon, so his co-workers are very careful with what they say in the office.
အချောင်လို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရဘယ်လိုပြောမလဲ?
Loose cannon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကပို့ချပေးနေတာဖြစ်ပါတယ်အခုတော့စောစောကအမည်သဘောကြားခဲ့ရတဲ့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်မြန်မာနိုင်ငံတွင်းရောင်းချနေတဲ့စားသောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေနိုင်တဲ့ဓာတုဆေးဝါးတွေပါနေတုံးပဲလို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခန့်ကပြောပါတယ်စားသုံးသူကာကွယ်ရေးအသင်းအနေနဲ့လူမှုပညာပေးလုပ်ငန်းတွေလုပ်တာကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေတင်းစီဖြည့်ဆည်းနေတဲ့ဂျားတွေကဈေးကွက်ထဲမှာကျန်းမာရေးထိခိုက်စေတဲ့အစားအသောက်တွေရောင်းချနေစေဖြစ်တယ်လို့ဆိုပါရယ်ဥပအုပ်ခိုင်ကိုဆက်သွယ်မေးမြန်းပြီးအခုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါရယ
်ဟိုမြန်မာနိုင်ငံကပီတလူလူစားသုံးနေရတဲ့ကွန်ပစ္စည်းတွေဟာအကြီးအသေးအတိအတာတိုးတက်လာတာမတွေ့ရသေးဘူးဒီစားသုံးကွန်ပစ္စည်းတွေဟာလူတွေကိုအနေဖြစ်စေတဲ့အရာတွေပါနေတော့မဲ့လားဆရာအရင်တုန်းကဆရာတို့ထုတ်ထားတဲ့အချက်လက်တွေနဲ့ဘယ်လိုကွာခြားမှုတွေများရှိပါလဲ
ကျွန်တော်တို့ဒီအငင်းကပညာပေးလုပ်ငန်းတွေလုပ်တဲ့အခါတော့တချို့ဟိုမြင့်လိုဟာမျိုးတွေမှာသိုးသေးတွေတချို့ဈေးတွေမှာမတုံးတော့ဘူးပေါ့ရော့လာတယ်ပေါ့ဒါပေမဲ့တချို့နေရာတွေမှာတော့တုံးနေတော့မဲ့ဟာလားအဲ့တော့ဒီကြောင်းမုံဈေးတန်းနေမှာဆိုလို့ချင်းဆာယူရစ်အက်ဆစ်တို့အလားသိုးသေးတို့ပါတဲ့အချင်းကြီးတွေအရင်တော့ဆိုရင်တော့တွင်းတွင်းကျကျတုံးနေပေါ့ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးထဲမှာတော့ကြောင်းမုံဈေးတန်းနေမှာဒီအချင်းကြီးတွေမတွေ့ရတော့ပါဘူးမတွေ့ရတော့ဘူးဆိုတော့ကျွန်တော်တို့က တဲ့အနေနဲ့ပညာရေးလုပ်ငန်းတွေလုပ်တယ်အဲ့ဒီလိုအခြေအနေတွေတွေ့ရင်လည်းတစ်ခါတည်းတွန်းပြခိုင်းပြီးတော့အဲတဘာဝမကြီးမဲ့ရေကိုအစားထိုးအသုံးယူခိုင်းတာတွေလှုပ်လာတယ်နောက်ပြီးတော့ဒီရောင်တိုင်းဒေသကြီးတဲမှာဒီတရုတ်စာတွေနဲ့ထုတ်တဲ့မုန့်တွေတရုတ်မုန့်တွေလည်းအတွေ့အကြုံတော့တော့နည်းသွားပါပြီအဲ့ဒါတွေကလည်းကျွန်တော်တို့လိုက်လံတိုင်းစီပြီးတော့ဖြတ်စည်းပြစ်တာတွေဟလာအစားထိုးပြီးတခြားမြန်မာမုန့်တွေတို့တခြားမုန့်တွေတို့ရောင်းမှုပညာပေးတာတွေလုပ်တဲ့အတွက်ကျောင်းမုန့်ဈေးတန်းတွေမှာတော့ဒါတွေထိန်းချုပ်နိုင်တယ်ပေါ့ဒါပေမဲ့ဟလာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်တော့တချို့နေရာတွေမှာတော့တွေ့နေရတုံးပဲပေါ့နော်
စားသုံးသူတွေအနေနဲ့ဒီရက်ထက်မှအထူးသတိထားတဲ့နဲ့အစားအစာဆိုတာမျိုးရရှိသလားဆရာရှိရင်ရောဘာတွေများဖြစ်မလဲ
လူတွေနေ့စဉ်စားသုံးတဲ့ဝင်ငါဘတ်ဒီခေါက်ဆွဲဘတ်ဒီပဲကြားတွေမှာဒီဖော်မလင်လိုမျိုးဟလာအစားအသောက်မှာသုံးခွင့်မပြုတဲ့ဟလာဖူဂရိတ်မဟုတ်တဲ့တာရှိခံစည်းတွေဖူဖရီဇာဖြစ်တဲ့အဖြစ်သုံးတာမျိုးတွေဟလာနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ပါရောက်ဆိုက်ချွတ်ဆေးလိုဟာမျိုးတွေကိုဒီဝင်ငါအယောင်ဖြူဖွေးအောင်လို့အဲ့ဒါဒီပဇွန်လေးပါဒီပဲပင်ပေါက်တွေအရင်ဖြူဖွေးအောင်လို့သုံးတာမျိုးတွေအဲ့ဒါမျိုးအန္တရာယ်တွေကတော့ဒါတော်တော်များများအဲ့ဒါအခုချိန်အထိတော့တကယ်ကိုတွင်းတွင်းကျယ်ကျယ်သုံးနေတာတွေလည်းတွေ့ရတယ်ပေါ့နော်ဆိုးသေးတွေမှာလည်းဒီအသားငါးတွေမှာပါလိုက်ဆိုးတာတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒါပညာရေးလုပ်ငန်းတွေရောသတိပေးတာတွေရောတော့လုပ်နေရတာပေါ့နော
်မြန်မာနိုင်ငံသားအများစုနေ့စဉ်စားသုံးနေတဲ့အစားအစာတွေကရောဆရာအရင်ကဆိုရင်ငပိရည်နဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကြားခဲ့ရဘူးတယ်လေငပိရည်အမြန်ဖြစ်လာအောင်ငားတွေထဲမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုဆေးတွေခတ်တာတို့ဘာလို့ပေါ့နော်နောက်တစ်ဖက်နိုင်ငံကနေသုံးပြီးသားဆီတွေကိုမြန်မာပြည်မှာအစ်စ်လို့ပြန်လုပ်ပြီးတော့ရောင်းနေဆိုတဲ့အတန်းနေကြားခဲ့ရဘူးတော့လေ
ဒီလူတွေနေစဉ်စားတဲ့ငပိဟာဈေးကွက်ထဲမှာရှိတဲ့ငပိအများစုကလည်းဒီရူတမင်းဘီလိုမျိုးဆိုးသေးတွေနဲ့ဒီလောက်မတက်ရင်မနောင်တုံးတဲ့ triclorophone တရုတ်ကဝင်တဲ့ပိုးသတ်ဆေးတွေတောင်းနေတယ်ပေါ့เนาะဒါတကယ်ကိုဟိုအများစုကဖြစ်နေတယ်ပေါ့เนาะအဲ့ဒါတွေတွေးနေရတယ်နောက်ငါ6တင်ဆိုလို့ချင်းကျွန်တော်တို့ဒီငါ6တင်မှာလည်းအလားတူပဲ triclorophone ဆိုတဲ့ပိုးသတ်ဆေးတွေဓာတ်ကျွင်းတွေဓာတ်ခွဲခန်းမှာစမ်းသပ်တဲ့အခါမှာတွေးရတယ်ပေါ့ဒါတွေကလည်းကျွန်တော်တို့ကလောက်မတက်အောင်ရင်မနာအောင်စလန့်နေကိုကတုံးတာဖြစ်တဲ့အတွက်လူတွေနေ့စဉ်စားတော့တဲ့အစားအသောက်တွေမှာတော့အန္တရာယ်တွေရောတကယ်ကိုအန္တရာယ်ရှိပြီးတော့ safety မဖြစ်တာတော့ညားပါတယ်
ဟုတ်ကဲ့
သာသာကုန်အားလုံးရဲ့အစင်းနဲ့တွေ့ကြည့်မယ်ဆို80ရာနှုန်း90ရာနှုန်းတော့ကတော့အန္တရာယ်ရှိတယ်လူတွေစားစရာမရှိတော့အောင်တော့ဖြစ်နေတော့ပေါ့နော
်ဟုတ်ကဲ့
ပိုင်းကအေးယူမှုတွေဟာပညာပေးမှုရောအေးယူမှုရောဥတွေအတဝင်မှုရောတော့အားနည်းနေတာပေါ့နော
်အဲအစိုးရကဏ္ဍကိုလည်းကျွန်တော်ပြီးရင်မေးချင်ပါတယ်ဒေါလုံးဆယ်ကျွန်တော်မေးချင်တာဒီအခုစောစောဆရာပြောသားတဲ့အထက်မှာဒီဟိုလူတို့ပညာပေးလုပ်ငန်းတွေလုပ်တယ်ဆရာတို့လက်ကမ်းစာဆောင်တွေဖြန့်ဝေတယ်နောက်ဈေးတွေကိုသွားပြီးကိုယ်တိုင်သွားပြီးတော့ဒီဟိုဟာပေါ့နော်ကျမရင်းနဲ့မညီညွတ်တဲ့အစားအစာတွေလူအမတန်အန္တရာယ်ဖြစ်စေတဲ့ကုန်ပစ္စည်းတွေရောင်းချနေတာတွေတုံးဆွဲနေတာတွေကိုမလုပ်ဖို့အတွက်ဆရာတို့တိတ်နဲ့ဆဲတယ်တဘောကမလုပ်ကြဖို့တားတယ်ဆိုတာတွေဟာတကယ်လို့အဲ့ဒီနေရာမှာဆရာတို့အနေနဲ့တိတ်နဲ့ဆဲတယ်ဆိုရင်ရောအဲ့ဒီဆိုင်စီးပွားရေးလုပ်ငန်းလုပ်နေကြတဲ့အဲ့ဒီဟိုဟာပေါ့နော်ဒပိုင်တန်တိုင်းသူတို့တွေကလည်းများသောအားဖြင့်ဒပိုင်တန်တိုင်းလုပ်ကြတာများတော့သူတို့အတွက်ကောစီးပွားရေးအရာထိခိုက်မှုမရှိစေဘူးလားဆရာဟိုဟိုလူလူအတွက်ဟိုစားသုံးသူအတွက်ကောင်းတာမှန်ပေမဲ့တို့ရဲ့စီးပွားရေးဘက်ကရောဆရာဘယ်လိုမျိုးများဆရာတို့အဲ့ဒီဟာကိုချိန်ခွင်ရှာညှိပါတယ်လဲ
အဲ့တော့ကျွန်တော်တို့ကပထမဆုံးအနေနဲ့ဒါကျွန်တော်တို့ကပညာပေးတာတွေလောက်တာပေါ့နော်ဟုတ်လားအရင်တုန်းကတော့ပညာပေးလို့2013 2014ဆိုသလိုတောက်လျှောက်ပြီး2015လောက်အထိအခုချိန်ဒီလဲလောက်နေတုန်းမှာပဲပညာပေးတာတော့လောက်တယ်ပေါ့နော်လောက်တဲ့အခါမှာတို့ကဥမာညှိဆိုပါဆိုဗျာညှိကသူတို့ကစားသုံးသူတွေက consumer တွေအနေပြီးတော့ဒီအမီရောင်တို့အဝါရောင်တို့ပေးပါလို့ဟလာ request လုပ်လို့သူတို့ကဆိုရတယ်လို့ပြောတာပေါ့ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီလူလူကပညာပေးတဲ့အခါမှာဒီလူလူကဒီအရောင်တွေကိုရှောင်ပြီးတော့စားသုံးလာကြတယ်ဒါပေမဲ့သူတို့ကအဲ့ဒါတွေဆက်ရောင်းနေတဲ့အခါကျတော့ဒီလူလူကမလွဲတာမကင်းတာဝယ်စားရတာရှိတယ်နောက်တစ်ခုကသူကဒိုင်နေရလောက်တာလို့ပြောလို့ကျွန်တော်တို့ကဒီမြစ်ဒိုင်နေပေါ့နော်ကုန်စင်းဒိုင်နေကိုရောက်တဲ့အခါမှာတိုင်းမှာသိုးတာမတွေ့ရခင်ねသူတို့လက်လီရောင်းတဲ့လူတွေမှာသိုးနေတယ်အဲ့တော့ကျွန်တော်တို့ကသူတို့ကိုပညာပေးတယ်ဒါတွေကအသေးကန်စာဖြစ်တယ်ကြောက်ကထိခိုက်တယ်မလုံပါနဲ့လို့တားတဲ့ကြားတဲ့ဆက်လုံနေတဲ့အတွက်ဒါကျွန်တော်တို့ကသူတို့ရောင်းကြတဲ့လူတယောက်နှစ်ယောက်ရဲ့မျက်နှာနဲ့စားသုံးသူတန်း90ကျော်ရဲ့မျက်နှာကိုကျွန်တော်တို့ကဘယ်ဟာကြည့်မလဲလို့ရွေးချယ်ရတော့တာပေါ့နော်ဒီအချိန်မှာဟာလာဒိုင်းရန်သိုးတယ်ဆိုရင်တော့ကျွန်တော်တို့ကဒိုင်းကိုရေးယူတာလို့တင်စီတာလို့ဒါတွေကျွန်တော်တို့ကလောက်ရမှာပေါ့တက်ဆိုင်ကအနာဝိုင်အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ခုအဲ့လိုမဟုတ်ပဲねသူတို့လက်လီမှာလုံနေကြတဲ့အခါကျတော့ကျွန်တော်တို့ကဒါ အဲ့ဒါကျွန်တော်ဈေးရစ်တဲ့အခါမှာကျွန်တော်တက်ဆိုင်ကစီမင်းသားရအုပ်ချုပ်ရေးမှုစီမင်းသားရတွေဈေးကော်မတီတွေနဲ့တခါတည်းခေါ်ပြီးစစ်တခါတည်းတိုင်းပြီးတော့စီမင်းသားရကိုကျွန်တော်တို့ကအပ်ခဲ့တာပေါ့နော်တချို့ဟာတွေကျင်းတုံချင်းဈေးကွေတွေလိုဟာမျိုးဆိုကျွန်တော်တို့ကတခါတည်းချိုးဖဲ့ဖြတ်စည်းပြီးတော့တက်ဆိုင်ကစီမင်းကိုအပ်ခဲ့တာမျိုးတွေကိုယ်တိုင်တိုင်းစည်းလာပြီးဖြတ်စည်းတာမျိုးတွေလောက်ရတော့တာပေါ့ဒါကတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးလေဒါဟိုဘလို့ခေါ်မလဲအနေနဲ့အများတော့ဟာလာသူတို့မှာတော့နည်းနည်းပါးပါးတော့ထိခိုက်နေဒါပေမဲ့အလားလူ90ကျော်ရဲ့ကွန်ဆူမားတွေရဲ့မျက်နှာကိုကျွန်တော်တို့ကပို့ပြီးကြည့်ရတော့မှဒေတာအရ
သာသမှုတွေအကာအကွယ်ပေးရတဲ့အတွက်အစိုးရရဲ့ပူးပေါင်းပါဝင်မှုအခြေအနေတွေကိုတော့ရှေ့သတင်းပတ်မှာထုတ်လွှင့်မဲ့ဒီစီးပွားရေးခန္ဓာရဲ့အပိုင်းနှစ်မှာနားဆင်ရမှာဖြစ်ပါတယ်အခုတော့သုဒ္ဓဆောင်လင်းအမေရိကန်တခွင်ထုတ်လွှင့်မှုအချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကခရစ်စမတ်သစ်ပင်မိထုံးပွဲတော်နဲ့ဆန်နာကလော့စ်ကိုစားစာပြန်ပေးနေတဲ့အင်ဒီယားနာပြည်နယ်ကမြို့ငယ်လေးတစ်ခုအကြောင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအင်ပီရိုမှာခရစ်စမတ်သစ်ပင်မီးထွန်းညီပွဲကျင်းပသလိုပင်မလွှတ်တော်အဆောက်အဦအနောက်ဖက်မြက်ခင်းပင်မှာလည်းလူလူရဲ့သစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်စမတ်သစ်ပင်ကိုမီးထွန်းညှိခဲ့ပါတယ်ဒီနေ့မှတော့အမေရိကန်ဆောင်းရာသီအတွင်းမိုးဖိုးဖိုးရွာနေတဲ့ကြားမှာပဲထီးရီဆောင်းပြီးတော့အခမ်းအနားကျင်းပခဲ့ကြပါတယ်ခရစ်မတ်သစ်ပင်ကိုမိထွန်းညှိပေးမဲ့သူကတော့အိုင်ဒါဟိုပြည်နယ်ကငါးရန်ကျောင်းသူအစ္စဘဲလာဂျရတ်ဖြစ်ပါတယ်ဒီနှစ်အတွက်လွတ်တော်ခရစ်မတ်သစ်ပင်ကိုအိုင်ဒါဟိုပြည်နယ်ဖေးရက်အမျိုးသားသစ်တော်ဥယျာဉ်ကနေပေးပို့ခဲ့တာကြောင့်အိုင်ဒါဟိုပြည်နယ်ကကလေးငယ်တဦးအနေနဲ့အခုလိုမိထွန်းညှိခွင့်ရတာပါမိမထွန်းညှိခင်မှာတော့အိုင်ဒါဟိုပြည်နယ်ကဒီကလေးအယောက်200လောက်ပေးပို့ထားတဲ့ကြပြားတွေကရွေးချယ်ခံရတဲ့တန်ရှင်းလက်ဆက်တဲ့အိုင်ဒါဟိုတောင်နှင်းတွေဆိုတဲ့ကြပြားကိုအစ္စဘဲလာကဖတ်ကြားခဲ့ပါတယ်
Idaho is blessed with beautiful mountains and immense forests. In the winter, the mountains and forests are covered with snow, making the landscape look like never-ending clouds with skyscrapers covered in snow.
မဇ္ဈိမကျိမောက်တစ်ပင်မီထွန်းညီပွဲကိုဒီဇင်ဘာ6ရက်နေ့ကကျင်းပတာပါ။အလှတော်ဥက္ကဋ္ဌ Paul Ryan လည်းဒီအခမ်းအနားကိုတက်ရောက်ခဲ့တာပါ
။ Let's everybody count down. You ready, Isabella?
Yeah.
5, 4, 3, 2, 1. Hey, look at that, look at that. Look at that. Isn't that beautiful? That's great. Good job. Look at that. Isn't that beautiful? You want to come back over with your family?
ပေးရှိစံမြင့်ရှိပြီးအလေးချိန်ပေါင်း 16,500 ရှိတဲ့ဒီခရစ်စမတ်သစ်ပင်ကိုအိုင်ဒါဟိုပြည်နယ်ကနေနိုင်ငံတော်မိုင်4000ခီးစဉ်အနေနဲ့တည်ယူလာတာမှာသတင်းပတ်3ပတ်ကြာခဲ့ပါတယ်25နေရာမှာရပ်နားပြီးတဲ့နောက်ဝါရှင်တန် DC မြို့တော်ကိုနိုဝင်ဘာ28ရက်နေ့ကရောက်လာတာပါ
Have a holly jolly Christmas It's the best time of the year I don't know if there'll be snow
လွတ်တော်ခရစ်စမတ်သစ်ပင်မိထွန်းညှိပွဲကို1964ခုနှစ်ကတည်းကစတင်ခဲ့တာပါအဲ့ဒီအချိန်ကအောက်လွတ်တော်ဥက္ကဋ္ဌ John W. McCormack ကဒီမြေမာစိုက်ထားတဲ့ခရစ်စမတ်သစ်ပင်နဲ့မိထွန်းညှိတဲ့အလေးထားကိုစတင်လိုက်တာဖြစ်ပြီးသုံးနှစ်ကြာမှတော့ဒီလေပြင်းတံကြောင့်အဲ့ဒီသစ်ပင်ဟာအမြစ်ကနေကျွတ်ထွက်သွားပါတယ်1990ခုနှစ်အရောက်မှာတော့တစ်တော်ဌာနတွေကနေနှစ်စဉ်နှစ်တိုင်းခရစ်စမတ်သစ်ပင်တွေအလှည့်ကျစတင်ပို့ပေးလာတာပါ။ဒါပြင်ဒီလွတ်တော်အဆောက်အဦးတွင်းကရုံးငန်းတွေမှာထားဖို့အတွက်လည်းခရစ်စမတ်သစ်ပင်ငယ်လေးတွေကိုတစ်တော်ဌာနကပို့ပေးပါတယ်
။ Oh, the mistletoe hung where you can see. Somebody waits for you. Kiss her once for me.
အခုဆက်ပြောပြခြင်းတဲ့အကြောင်းအရာကတော့ဒီကလေးငယ်တွေရဲ့ Santa Claus အိမ်မက်အကြောင်းပါအခုလိုခရစ်စမတ်ရောက်တိုင်းကဘာတလွားကကလေးတွေက Santa Claus စီကိုစာရေးကြပါတယ်အဲ့ဒီစာရေးဟာ Santa Claus နေထိုင်နေဆိုတဲ့မြောက်ဝေရိုးစွန်းကိုရောက်မသွားပေမဲ့အဲ့ဒီမြောက်ဝေရိုးစွန်းရဲ့တောင်ဘက်ကီလိုမီတာ6000အကွာက အိန္ဒိယနာပြည်နယ်ဒီမြို့ငယ်လေးတစ်မြို့ကိုရောက်လာတာပါ22တိုင်းစန်တာစီကိုရေးလာတဲ့စာပေါင်း 2,000 ခွဲလောက်ကိုစန်တာကလော့စ်မြို့ကန်တွေကလက်ခံရရှိနေပြီးအားလုံးကိုလည်းစန်တာရဲ့အကူလက်ထောက် Elf လို့ခေါ်တဲ့နတ်မျိုးလေးတွေနတ်တငယ်တွေကစာပြန်ပါတယ်အဲ့ဒီနတ်မျိုးလေးတွေရဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ Pet Coach ကတော့အခုလိုပြောပါတယ်
From the earliest we know is that the postmaster started
ဒီမှာတော့တည်တဲ့လောက်အစိုးဆုံး1914ခုနှစ်လောက်မှာကလေးတွေပို့ကြတဲ့စာတွေကိုစာပို့သမားကစာပြန်ပေးခဲ့တာပါ
1930မှာတော့စာပို့သမားတွေခင်ဗျာဒီစာကိုအချိန်မီပြန်ဖို့အတွက်အခက်အခဲတွေတွေ့ရပါတယ်ဒါနဲ့ပဲ pet coach ရဲ့ parking ဖြစ်သူကပြန်စာတွေရေးတဲ့နတ်မျိုးလေးတွေအဖြစ်ဒေသခံစစ်ပြန်စစ်မှုထမ်းဟောင်းတွေ American စစ်မှုထမ်းဟောင်းအဖွဲ့ဝင်တွေဒေတာတဝိုက်ကခရီးရန်ဖုံးတော်ကြီးတွေနဲ့အထက်တန်းကျောင်းသားတွေကိုစုစည်းခဲ့ပါတယ်။အဲလိုစတင်ခဲ့ပြီး7နှစ်လောက်မှာ Pet Coach ကစပြီးတော့ကူညီပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကတော့လက်ခံရရှိတဲ့စာရီရဲ့၄ပုံ၃ပုံလောက်ကိုသာစာပြန်နိုင်တာပါ။မျှဝေခြင်း၊ကောင်းမွန်စွာပြုမှုနှင့်ထိုင်ခြင်းနဲ့တခြားသူတွေကိုကူညီပေးတာလိုမျိုးအပြုသဘောဆောင်တဲ့အကြောင်းအရာတွေကိုစာပြန်တာပါ။ဒီအထက်မှာကိုရေးကိုရာမှတ်ချက်တွေလည်းပါဝင်တယ်လို့ Coach ကပြောပါတယ်
။ We never promise anything.And we never
tomorrow ကဂတိပေးတာတွေပြောဆိုဆုံးမတာတွေဘယ်တော့မှမလုပ်ပါဘူးကျမတို့ကအားပေးတာပါစာပြန်တဲ့အခါမှာတို့နာမည်တက်မယ်နောက်ကိုရေးကိုယ်တာအကြောင်းအရာလေးလဲပါပါမယ
်စန္ဒာကလော့စ်စီရေးတဲ့စာတွေကိုတစ်နှစ်ပတ်လုံးလက်ခံရရှိနေတာပါဒါပေမဲ့လည်းအများစုကတော့နိုဝင်ဘာနဲ့ဒီဇင်ဘာထဲမှာရလိရှိပါတယ်စာပို့ခေါင်းဆောင်ဒီနတ်ငယ်အဖြစ်တာဝန်ယူထားတဲ့ Reinhard ကတော့ American စာပို့ဌာနကဘလို့လိပ်စာနဲ့ပဲလာလာအင်ဒီယားနာကိုရောက်အောင်ပို့ပေးတယ်လို့ပြောပါရယ
် they come in the mail and that's all they have on Santa some of them say
Santa စီကိုလိမ့်မှုပြီးတော့ထည့်လိုက်တဲ့စာတွေကိုကျွန်တော်တို့ရပါတယ်အများစုကတော့ Santa ဒါမှမဟုတ်လေ Santa မြောက်ဝေယုံစွန်းဆိုပြီးတော့လိမ့်မှုကြပါတယ်တချို့ကြတော့ဝေယုံနီနဲ့လူကြီးဆိုပြီးတော့လိမ့်မှုကြတာလည်းရှိပါတယ
်
ကလေးငယ်ရစီကစာရီရောက်လာတာမှာတခါတလေဒီစာအိတ်မှာတစိကောင်းမပါပဲတခါတလေလည်းဒီစာအိတ်တော့မှာအယုတ်စတစ်ကာလေးတွေကပ်ပြီးတော့ရောက်လာပါတယ်စာရီအလုံးကိုပြန်ဖို့နတ်ငယ်တွေကကြိုးစားပြီးမယ်ပြန်ထည့်ပေးရမယ်လိမ့်စာမပါရင်တော့လက်လျှော့ကြရပါတယ်စာပြန်မှုအတွက်စာရိုက်နေမည်နံပါတ်နဲ့ရှာကြပြီးမယ်တခါတလေကြာရင်တော့လေလိမ့်စာကပေါ်မလာတော့ပါဘူးဒါကြောင့်လဲမိဘတွေအနေနဲ့ကလေးတွေစာမထည့်ခင်မှာစာပြန်ရမယ်လိမ့်စာထည့်ပေးဖို့စစ်ပေးကြဖို့လဲတိုက်တွန်းပါတယ်ဒီနှစ်အတွက်တော့ HTML အယုတ်လေးတွေ iPhone နောက်ဒီခွေးပေါက်လေးတွေမြင်းပေါက်လေးတွေကိုကလေးတွေကတောင်းကြတာများပါတယ်လူကြီးတွေစီကလက်ဆောင်တောင်းတဲ့စာတွေလည်းအများကြီးရှိပါတယ်တရုတ်နိုင်ငံကလူငယ်တွေစီကလည်းစာမေးဝဲတွေကောင်းကောင်းဖြေနိုင်ဖို့ဒါမှမဟုတ်လဲတက်ကတူဝင်ခွင့်ရဖို့တောင်းကြတာတွေရှိပါတယ
် Have a holly jolly Christmas and when you walk down the street say hello to friends you know and everyone you meet oh ho the mistletoe hung where you can see some
စာပြန်ပေးနေရတဲ့ဒီ Santa Claus ရဲ့အကူနတ်ငယ်နတ်မျိုးလေးတွေကတော့သူတို့ရဲ့ဆောင်ရွက်ချက်တွေအတွက်လူတွေအာရုံစိုက်လာစေဖို့မတောင်းဆိုကြပါဘူးဒါပေမဲ့လေဒီဝန်ဆောင်မှုကိုအခမဲ့ဆက်ပြီးဆောင်ရွက်နိုင်ဖို့အတွက်တော့တတ်နိုင်သလောက်ထဲ့ဝင်လှူဒန်းကြဖို့တော့တိုက်တွန်းပါလိမ့်ခင်ဗျာ
ကိုအောင်ပြောပြသွားတယ်သူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လူကြိုက်များတဲ့အမေရိကန်ပုံမြင်တို့လေးတစ်ပုဒ်ရှိပါတယ်အဲ့ဒီပုံမြင်ထဲမှာစင်းရဲပေမဲ့တိတ်ချစ်ကြတဲ့လူငယ်စုံတွေတွေဟာခရစ်မတ်အတွက်တယောက်ကိုတယောက်အပြန်အလှန်ဘာပေးရမလဲဆိုပြီးတော့စိတ်ပူကြပါတယ်ခင်မွန်းဖြစ်သူဂျင်တန်ဖိုးအထားဆုံးရွှေရောင်အိတ်ဆောင်နာကြီးအတွက်ကျိုးဝယ်ပေးဖို့ဒဲလာဆိုတဲ့ဇနီးတဲ့ကသူ့အမျက်နှိုးဆုံးအညိုရောင်သဘင်ရှည်ကြီးကိုသဘင်တုဆိုင်ကိုရောင်းခဲ့ပါတယ်တခါဂျင်ကလည်းဇနီးဖြစ်သူဒဲလာအတွက်ခေါင်းဖီးစရာဘီးကောင်းကောင်းတစုံတွေ့လို့နာယီနဲ့အလဲအလဲလှုပ်ဝယ်ယူခဲ့ပါတယ်အဲ့ဒီလိုနဲ့တယောက်နဲ့တယောက်လက်ဆောင်တွေအပြန်အလှန်ပေးကြပြီးသူတို့လောရက်တွေကိုသဘောပေါက်သွားတဲ့အချိန်မှာတော့သူတို့လက်ထဲကအသုံးမဝင်တဲ့လက်ဆောင်တွေဟာချစ်ချင်းမေတ္တာနဲ့ပေးဆက်မှုတွေကိုထင်ဟပ်နေတဲ့အတွေ့တန်ဖိုးပို့ရှိသွားခဲ့ပါတယ်တန်မောင်းများစွာသောအမေရိကန်တွေနဲ့ကမ္ဘာတစ်လွှားမှာဆင်နွှဲကြတဲ့ ခရစ်စမတ်အခါသမယနဲ့ပတ်သက်ပြီးပုံမြင်ဇာတ်လမ်းတွေတော်တော်များများရှိကြပါတယ်။တချို့ပုံမြင်တွေကရရောမှုနဲ့မျှော်လင့်ချက်တွေအကြောင်းသင်ခန်းစာတွေပါဝင်တယ်လို့တချို့ပုံမြင်တွေမှာတော့ယဉ်ဤခင်မင်မှုမိသားစုနဲ့ယုံကြည်သက်ဝင်မှုတွေရဲ့အစံတန်မှုတွေပါဝင်ပါတယ်။ထူးထူးခြားခြားအထင်ရှားဆုံးပုံမြင်တစ်ပုဒ်ကတော့စာရေးဆရာ Charles Dickens ရဲ့ A Christmas Carol ပုံမြင်လေးဖြစ်ပြီးတော့ဝိညာဉ်ဇာတ်လမ်းလေးတစ်ပုဒ်ပါ။ဒီဇလန်းတွေအားလုံးမှာတူညီမှုကတော့လူတွေရဲ့နှလုံးသားကိုကာလကြာရှည်တွယ်ညှိစေတဲ့ပျော်ရွှင်ကျင့်တမှုစိတ်သက်သာရာရမှုတွေပဲဖြစ်ပါတယ်။ခရစ်စမတ်အစဉ်လာတွေဟာခရစ်စမတ်အားလည်းရဲ့ကာလစိတ်သက်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ကမ္ဘာတဝန်းနေရာတော်တော်များများမှာလို့ပဲတမောင်းများစွာသောအမေရိကန်တွေဟာပုံစံမျိုးစုံနဲ့လက်ဆောင်တွေကိုအပြန်အလှန်လဲလှယ်ကြအတူတကွဝတ်ပြုစုတောင်းကြဒီနောက်မှာတော့မိသားစုတွေတငယ်ချင်းတွေနဲ့စုံစည်းပြီးတော့ညစာစားပွဲလိုအခမ်းအနားမျိုးနဲ့လည်းအားလည်းရကိုကုံဆုံးတတ်ကြပါတယ်။အိမ်မက်ရမဲ့သူတွေစားလောင်မွတ်တိတ်သူတွေနဲ့တခြားအကူအညီလိုအပ်သူတွေကိုစေတနာဝန်နဲ့ကူညီသူတွေလည်းအများအပြားရှိကြပါတယ်။ဒီလိုခံစားချက်တွေဟာလူမျိုးအရာဒါမှမဟုတ်ရင်လည်းဘာသာရေးအစဉ်အလာတွေကဆင့်သက်လာကြတာပါ။ကဘာကြီးချင်းမြောင်းလာတာနဲ့အများခရစ်စမတ်စိတ်သက်ဟာလေဥရောပကအစအာဖရိကအစုံအာရှအထိပါနေရာတော်တော်များများမှာမြင်တွေ့လာနေရပါပြီ။ဂျပန်နိုင်ငံမှာဆိုရင်ခရစ်စမတ်ကိုဘာသာရေးပွဲတော်တစ်ခုထက်ပျော်ရွှင်မှုတွေကိုမျှဝေကြတဲ့အခါသမယအဖြစ်ပို့ပြီးတော့ထင်ရှားပါတယ်။လက်ဆောင်တွေခရစ်စမတ်ကတ်တွေကိုအပြန်အလှန်လဲလှယ်ကြပြီးကစားပွဲတွေအကတွေနဲ့ကလေးတွေအတွက်ပါတီတွေကိုလည်းမကြာခဏကျင်းပပေးတတ်ကြပါတယ်။အာဖရိကအရှေ့ဘက်ကမ်းရိုးတန်းကကျွန်းနိုင်ငံလေးတစ်ခုဖြစ်တဲ့မာဒါဂတ်စကာမှာတော့ခရစ်စမတ်ကာလဟာနွေရာသီဖြစ်ပါတယ်ဒါပေမဲ့နေရက်ပူပြင်းမှုအောင်မှာပဲအိမ်တွေမှာခရစ်စမတ်စိတ်တဲ့အပြည့်နဲ့နှင်းအတူလိုဖန်တီးမှုတွေနဲ့အလှပြင်ဆင်ထားကြပါတယ်ကမ္ဘာမြေကိုငြိမ်းချမ်းရေးနဲ့ကောင်းကျင်းမင်္ဂလာကြာရောက်လာမယ်ဆိုတဲ့သတင်းစကားကအလုံးအတွက်ဖြစ်တယ်လို့ကမ္ဘာသူကမ္ဘာသားအလုံးအတွက်အမျှဝေလိုတဲ့အမေရိကန်နေရက်ခရစ်စမတ်အမှားစကားလည်းဖြစ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ထိ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ 16.25 ရုပ်အနီးဖမ်းယူနားဆင်နေပါတယ်ညဘက်အစီအစဉ်မှာဆိုရင်စီဝါရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာသူယုံကြည်ရာစာရာတွေကိုနားဆင်ရဖို့ရှိပါတယ်မကြခင်မှာအစည်းအဝေးတွေအဆုံးသတ်တော့မှာဖြစ်ပါတယ်အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကပြောပြပေးမှာဖြစ်ပါတယ
်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ကိုရောက်ရှိနေပြီးတော့ဒီကနေ့တမရဘရက်အိုဘားမားနဲ့အတူပလဲစိတ်ကမ်းကိုတွားရောက်မှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားပြန်လည်ရင်ကြားစေနိုင်ခဲ့မှုရဲ့စံတန်ဘိုးတွေကိုထုတ်ဖော်ပြောဆိုမှာဖြစ်တဲ့ကြောင်းဂျပန်အစိုးရရဲ့အတွင်းဝင်ချုပ်ယိုရှိဟီဒေဇူကာကအခုလစောစောပိုင်းမှာပြောဆိုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေရဲ့ခရီးစဉ်ဟာစစ်တွင်းကာလရန်သူဟောင်းတွေဖြစ်ခဲ့သူတွေရဲ့ကြားမဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်နိုင်တာကိုမီးမောင်းထိုးပြီးတော့ပြတ်တနေတာဖြစ်တယ်လို့အမေရိကန်တမရအင်ဂျီရိုကပြောပါတယ်1940ခုနှစ်ပလဲစိတ်ကမ်းကိုဂျပန်တို့ဝင်တက်ခိုက်ခဲ့တဲ့လောက်ရအတွက်တော့မစ္စတာအာဘေအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့ဂျပန်အစိုးရပြောခွင့်ရသူကပြောပါတယ်အလားတူပဲသမ္မတဥပမာကလည်း1945ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဇကီမြို့တွေကိုအမေရိကန်ကနျူကလ িয়ার ဘုံးကျဲချခဲ့တဲ့အပေါ်တောင်းပန်စကားပြောဆိုမှာမဟုတ်ဘူးလို့သိရပါတယ်ခရစ်စမတ်ပွဲတော်ရက်မှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တက်ခိုက်ခဲ့တဲ့တိုင်ဖုန်းနော့တန်ကြောင့်တနင်္လာနေ့ကမနီလာမှာမိုးတဲလေထန်ခဲ့ပြီးတော့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရတဲ့အကြောင်းသေဆုံးသူတွေထဲမှာမနီလာရဲ့အရှိတောင်ဘက်မှာရှိတဲ့ LB ပြည်နယ်ကဇုံနယ်တရဲဟာရေစီးနဲ့တူမျောပါသွားတာဖြစ်ကြောင်းရေတပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္ဂနွေနေ့ညနေပိုင်းကဝေးလံနဲ့ Captain Dunes ကျွန်းကိုမုန်တိုင်းဝင်ရောက်တိုက်ခိုက်စင်မှာလေပြင်းမုန်တိုင်းဟာတနာယီကို255ကီလိုမီတာအထိရှိခဲ့ပြီးတော့မြေတွေပြိုကျခဲ့ပါတယ်။လူပေါင်း62ယောက်ကိုတင်ဆောင်ပြီးတော့တနင်္ဂနွေနေ့ကပြက်ကျသွားတဲ့ရုရှားစစ်တပ်ရဲ့ခီးစည်တင်လေယာဉ်ကိုရှာဖွေဆယ်ယူနေတဲ့လုပ်ငန်းကိုပင်တယ်နဲ့အတွင်းမှာမယမနာစစ်တပ်လှုပ်ဆောင်နေပါတယ်။တင်မော45စီးနဲ့ရုရှားနိုင်ငံအနှံ့ကရေငုပ်တင်မော135ယောက်ဟာပြက်ကျသွားတဲ့လေယာဉ်ရဲ့အပိုင်းစာတွေကိုရှာဖွေနေတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဦးစံမိုးရေပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမူကနန်းထွေးကြီးဖြစ်ပါတယ်။ လန်ဝင်းအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုမနေ့6:00 9:00 line meter 30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သတင်းရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.